လူဝင်သားတွေကိုကူညီတံပိုးရေးနဲ့ကျူးလွန်ထားတဲ့တပြတ်မှုတွေအတွက်တာဝန်ရှိသူတွေကိုလူရက်ကိုတာဝန်ခံမှုရှိစေရေးအမေရိကန်ဆွေးနွေးအနေနဲ့နောက်ထပ်ရည်ရွယ်လှုံ့ဆော်ဖို့အမေရိကန်နိုင်ငံရေးပါတီကြီးမြတ်ကအထက်လက်တော်အမတ်တွေကနိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုစီကိုလိမ့်မှုပြီးဩဂုတ်လ18ရက်တောက်ကြနေ့ရက်စွဲနဲ့စာရေးသားတိုက်တွန်းထားပါတယ်ဒီမိုကရက်ထက်လက်တော်အမတ်တွေဖြစ်ကြတဲ့ Jeff McClain နဲ့ Dick Durbin Republican ထက်လက်တော်အမတ်တွေဖြစ်ကြတဲ့ Marco Rubio နဲ့ Todd Young ကိုအပါအဝင်စုစုပေါင်းအထက်လက်တော်အမတ်18ယောက်ကဝန်ကြီးပွန်ပီယိုစီကိုစာရေးသားတိုက်တွန်းထားတာပါအဒီကြအဖြစ်ဒီတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးသမရအနေနဲ့ရောဝန်ကြီးအနေနဲ့ပါအပြင်းအထန်လူကြီးစင်ကြားပြစ်တင်ရှုတ်ချဖို့ကျွန်တော်တို့တိုက်တွန်းပါတယ်သမရနဲ့သူ့ရဲ့ထိတ်တန်းတန်တမန်လူစီကနေအားကောင်းတဲ့ပြစ်တင်ရှုတ်ချမှုဟာအမေရိကန်ပြည်ထောင်စုအနေနဲ့လူအခွင့်အရေးကိုဦးစားပေးတယ်လူစုလူဝေးလိုက်တပ်ဖြတ်မှုတွေလူမျိုးတုံးရှင်းလင်းမှုတွေဘယ်နေရာမှာပဲဖြစ်ဖြစ်စန့်ကျင်ရပ်တည်သွားမယ်ဆိုတာမြန်မာနိုင်ငံနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုပါလိုက်တဲ့အရေးပါတဲ့တင်စကားဖြစ်ပါလိမ့်မယ်လို့သွတ်တော်အမတ်တွေရဲ့ပေးစာထဲမှာဖော်ပြထားပါတယ်ကျွတ်တော်မတ်တရဲ့စာထဲမှာသုံးဆဲပေါ်ပြထားတဲ့ဆိုရင်းညာဆိုတဲ့အတုံးလုံးကိုတခြားနိုင်ငံတွေနိုင်ငံတကာအဖွဲ့တွေကပါခေါ်ဆိုသုံးဆဲနေမယ်။မြန်မာအစိုးရကတော့အဲ့လိုမခေါ်ဆိုဘဲရခိုင်ပြည်နယ်ကမော်စလင်တိုင်းဝိုင်းလိုပဲပြောဆိုပေါ်ပြပါရတယ်။အမေရိကန်ဗန္ဓာရေးဌာနကမြန်မာတပ်မတော်နဲ့ရဲဘက်ထိတ်တန့်အရာရှိကြီးလေးဦးနဲ့တပ်မနှစ်ခုကတပ်ဖွဲ့ဝင်တွေကိုတန်ခတ်ရေးယူမှုချမှတ်လိုက်တဲ့တရက်ထဲမှာပဲကျွတ်တော်မတ်တွေကဝန်ကြီးပုံပေးရေးစီကိုစာရေးသားတိုက်တွန်းလိုက်တာလည်းဖြစ်ပါရတယ်။